ကယားပြည်နယ်လွိုက်ကော်မြို့နယ်မှာကရင်ပြည်ပူပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားတိုက်ပွဲနှစ်ရက်ဆက်တိုက်ဖြစ်ခဲ့တယ်လို့ KNDF ဘက်ကပြောပါတယ်။ဒီတိုက်ပွဲတွေကြောင့်ဒေသခံရွာသား9000ကျော်နှစ်ရက်ကနေတင်းရှောင်နေကြပါတယ်။ဒီလိုကယားပြည်နယ်ဘက်ကနောက်ဆုံးအခြေအနေကိုတော့ VOA သတင်းတောင်နိုင်ကွင်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ကယားပြည်နယ်လွိုက်ကော်မြို့နယ်တီလုံးကျေးရွာအုပ်စုကွန်နာကျေးရွာနဲ့တော်တဟေးကျေးရွာဘက်မှာဩဂုတ်လ28ရက်နေ့နဲ့29စနေတနင်္ဂနွေနေ့တွေမှာကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDN ကရင်နီတပ်မတော် KA ပူးပေါင်းတပ်ဖွဲ့နဲ့မြန်မာစစ်တပ်တို့တိုက်ပွဲဖြစ်ပွားခဲ့တာပါမနေ့ကဩဂုတ်လ29ရက်ညနေ 9:00 ခန့်တော်တဟေးကျေးရွာနေဖြစ်တဲ့တိုက်ပွဲမှာမြန်မာစစ်တပ်ရဲ့လက်နက်ငယ်3လက်ကြီးစံနဲ့စစ်3ဆောင်ပစ္စည်းတချို့ကိုတင်စီရမိခဲ့တယ်လို့ကရင်နီမျိုးရကာကွယ်ရေးဖွဲ့ KNDN ပြန်ကြားရေးတာဝန်ရှိသူတို့ကပြောပါတယ်
ညာနိုင်တော့မှဖြစ်တယ်ကြာကျွန်တော်တို့လက်နဲ့၃လက်ကျလာချုပ်ကျွန်တော်ရတယ်စစ်တော်ဒီဘက်ကနေကျွန်တော်ရလိုက်တဲ့အဖြစ်ကြီးတော့ဗျတော့တေးရတာအားကြီးကန်နာမလာကွန်မြူနယ်လွေရင်းနေပေါ့ပြီးရောအုပ်စုပေါ့ဗျာ
ညပိုင်းမှာတော့စစ်ကောင်စီဘက်ကလက်နဲ့ကြီးနဲ့ပြစ်ကတ်မှုကြောင့်အင်ချီတချို့ပျက်စီးခဲ့တယ်လို့သူကဆက်ပြောပါတယ
်ဒီကတော့မှတော်စီရလက်နဲ့ကြီးတွေရတာပြည့်တဲ့ဒီရောခေအင်ခေလုံးစက်ကတော့ပျက်စီးသွားတာပြရတယ်
ဩဂုတ်လ28ရက်နေ့မှာလဲလွိုက်ကော်မြို့နယ်ကွန်နာကျေးရွာနောင်လိုရေကန်နီမနက်၈နာရီမှာတကြိမ်ဒေါ်တဟေးကျေးရွာနီနေ့လယ်ပိုင်းနဲ့ညနေပိုင်းမှာ၃ကျိမ်နှစ်ဖက်ထိတွေ့တိုက်ပွဲဖြစ်ပွားခဲ့ပါတယ်တိုက်ပွဲတွင်စစ်ကောင်စီဘက်ကကြာဆုံးမှုတွေရှိခဲ့ပြီးလက်နက်ခရမ်းတချို့ကိုတင်စီရရှိခဲ့တယ်လို့ KNDF ဘက်ကသတင်းထုတ်ပြန်ထားပါတယ်လိုက်ကွန်မြို့နယ်တွင်ဖြစ်ပွားတဲ့တိုက်ပွဲအခြေအနေကိုသိရှိဖို့စစ်ကောင်စီပြောခွင့်ရကိုဆက်သွယ်ခဲ့ပေမဲ့မရခဲ့ပါဘူးလိုက်ကွန်မြို့နယ်ထဲမှာအခုလိုဖြစ်ပွားတဲ့တိုက်ပွဲတွေရောက်တိရခန့်ရွာရာ9000ကျော်စစ်ဘေးသိမ်းရှောင်နေရတယ်လို့ကရင်နီလူခွေးရေးဖွဲ့တာဝန်ရှိသူကပြောပါတယ
်အခုကတော့အဲ့ဒီမှာစစ်ဆောင်တွေကတော့သူတို့စစ်ဆောင်တော်များတော်ဆဲရောက်ပြီးအနည်းဆုံးကတော့9000နဲ့ဒီတော့မှရှိပါတယ်ကျွန်တော်က9000လောက်တော့ပြောတယ်ဒါပေမဲ့9000ထက်များနိုင်တယ်ဘာလို့ဆိုသူတက်ဖို့ဖြစ်တဲ့အကဒီလိုအစရာအလေးပိုင်းဒီဘက်မှာကြာတော့နော်အဲ့ဒီဖက်ကပြန်မှကြွားတော့ဒီစစ်ကတပ်ဖွဲ့ဖြစ်လာတာအဒီဒေါ်ဒီဒီကုနာနဲ့ကုနာရှမ်ပိုင်းပေါ့
လက်ရှိကယားပြည်နယ်ထဲကလွိုက်ကော်တီမော့ဆူဖရူဆူပေါ်လခဲနဲ့ရှမ်းပြည်နယ်ဖဲခုံမြို့နယ်မှာကရင်ပြူပေါင်းသက်ဖွဲ့နဲ့မြန်မာစစ်တပ်တို့အကြားဆက်တိုက်ဆိုးသလိုတိုက်ပွဲဖြစ်ပွားနေတာပါကိုဗစ်ကပ်ရောဂါဖြစ်ပွားနေချိန်လည်းဖြစ်တာကြောင့်ဩဂုတ်လ24ရက်နေ့ကစပြီးကယားပြည်နယ်မြို့တော်လွိုက်ကော်မှာည7နာရီကနေနနက်4နာရီတွင်ညမထွက်ရလို့စစ်အုပ်ချုပ်ရေးကောင်စီကအမိန့်ကိုထုတ်ပြန်ထားပါတယ်ဖေဖော်ဝါရီလ3ရက်နေ့စစ်တပ်အာဏာသိမ်းပြီးနောက်ပိုင်းမိုးပြဲလွိုက်ကော်တီမော့ဆူအစရှိတဲ့မြို့နယ်တွေမှာစစ်အာဏာရှင်စန့်ကျင်ရေးတပိတ်မောက်ဆန္ဒပြပွဲတွေတွင်စစ်တပ်ဘက်ကအကြမ်းဖက်ဖြိုခွင်းခဲ့တာကြောင့်ဒေသခံကာကွယ်ရေးတပ်ဖွဲ့တွေကရရလက်နဲ့စွဲကင်ပြီးတော့စစ်ကောင်စီတပ်တွေပေါ်မှာမိလကဆလို့ပြစ်ခတ်တိုက်ခိုက်ခဲ့ပါတယ်။အပြန်အလှန်ပြစ်ခတ်တိုက်ခိုက်နေတာကြောင့်ဒေသခံတသိန်းနီးပါးလောက်အိုးအိမ်စွန့်ပြီးဘေးလွတ်ရာထွက်ပြေးသိမ်းရှောင်နေကြရပါတယ်ခင်ဗျာ။